မနေ့ကဘော်ဒူးနေမှာစတင်မဲ့ပြောင်းစုငင်းကြိမ်ညီလာခံ၂၁ရာစုပင်လုံတတိယအစီအစဉ်မှာနိုင်ငံရေးသဘောတူညီချက်ရန်များစားစားရကြမရှိနိုင်တဲ့အကြောင်းဦးဆောင်ပါဝင်သူတွေနဲ့နိုင်ငံရေးတုံ့တက်သူတွေကပြောဆိုနေကြပါတယ်။ဒီတိကျနေ့လာခံဟာဆိုရင်တနည်းကျော်ကြာမှပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပြီးတော့ငင်းကြိမ်လုပ်ငန်းစဉ်ကိုအသက်ဆက်ပေးတဲ့အနေအထားတစ်ခုဖြစ်ကြောင်းကိုလည်းတုံ့ လ17ရက်နေ့ကနေ16ရက်နေ့အထိမြေပြည်တော်မှာကျင်းပမှာဖြစ်ပြီးဒီညီလာခံကို NCA ခေါ်အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောရေးထိုးသေးတဲ့အဖွဲ့တွေပါအပါအဝင်အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတဲ့နေပြည်တော်ဆောင်ကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတဲ့2019ခုနှစ်ကနောက်ဆုံးကျင်းပတဲ့မြေလာကမ်းမှာကနာကြီး9ရက်အနည်းအချက်41ချက်ဆွေးနွေးပြီး39ချက်သဘောတူညီချက်ရခဲ့ပေမဲ့ဒါနဲ့မြေလာကမ်းမှာတော့သဘောတူညီချက်များများဆဆရနိုင်ဖို့မရှိကြောင်း UPDGC ကပြည်တော်စုငင်းကြဲဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဖြစ်တဲ့ဆိုင်ကျော်ညွန့်ကပြောပါတဲ
့ငွေကဏ္ဍမှာဆိုရင်ကျားမဆိုင်ရတန်းလို့ညီညာရေးဆိုတဲ့ကောင်းစဉ်တစ်ခုပဲရှိပါတယ်စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်အောင်တဘောတူထားရပါတော့လူမှုရေးကဏ္ဍမှာဆိုခုနှစ်ချက်ရှိမှာပါလေမြေယာကဏ္ဍမှာဆိုရင်နှစ်ချက်ပဲရှိပါတယ်ဒီတစ်ခေါက်ရှင်းပါမယ်ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာတွေကလုံခြုံရေးကဏ္ဍဆိုရင်တော့ဟိုတဘောတူထားတာတစ်ချက်မှမရှိဘူးဆိုတော့ကလုပ်ငန်းစဉ်တွေကိုပဲပြန်ပြီးတော့ရှင်းပြရမယ်တဘောရှိပါတယ်အဲ့တော့ခြုံပြီးပြောရမယ်ဆိုရင်တော့ဖြင့်ဒီကျွန်တော်တို့ဒီညီလာခံမှာနိုင်ငံရေးတဘောတူညီမှုအချက်လက်များများဆဆရစရာမရှိဘူးကျကျပြည့်နေဆွေးနွေးနိုင်မှုမရှိဘူးလို့ပဲအဲ့လိုပဲပြောလို့ရပါတယ
်။ NCA စာချုပ်မှာငင်းကြဲရေးညီလာခံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့နိုင်ငံရေးကဏ္ဍမှာပါဝင်တဲ့ပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးလူ့ဆိုရေးကဏ္ဍမှာပါဝင်တဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမညီနိုင်နိုင်တာကြောင့်ညီလာခံဟာတစ်နှစ်ကျော်ရပ်ဆိုင်းနေခဲ့တာလည်းဖြစ်ပါတယ်။လက်ရှိညီလာခံပြန်လည်ကျင်းပနိုင်တဲ့အပေါ်မှာစိုင်းကျော်ညွန်ကအခုလိုတုံ့ပြန်ပြောဆိုပါတဲ့
ဒီပွဲကနေပြီးတော့ညွန်မန်းဆရာတော့အများကြီးတော့မရှိနိုင်ဘူးဒါပေမဲ့ဟိုဘက်ဒီဘက်တွေ့ဆုံလို့ရနိုင်တည်တယ်ဆွေးနွေးလို့ရနိုင်တည်တယ်ဆိုတာကပဲဒါပဲပြီးတော့ကျွန်တော်တို့နောက်တော့ပြန်မဆုတ်သေးဘူးဆိုတဲ့သဘောမြင်ရတယ်
လက်ရှိကျင်းပမဲ့ညီလာခံကိုကျေးဇူးဆွေးနွေးရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်ကျေးမြန်မာနေဆက်အခြေစားပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ SPNCC ခေါ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့ပါဝင်တက်ရောက်ဖို့ရှိနေပါတယ်။ဒီဖွဲ့တွေကတော့ညီလာခံမှာတရားဝင်ဆွေးနွေးတာမျိုးမရှိပဲတိကျတိကျဆွေးနွေးတာတွေရှိနိုင်ကြောင်းနိုင်ငံရေးလေးလာတုံ့တက်သူဦးမမောင်စိုးကပြောပါတယ်
။ဟွန်ဒေါန်ဆန်းချစ်ချင်းရဲ့နောက်တမန်ကောင်ဝဲကြီးချုပ်ရဲ့နဲ့ဆိုတိကျတိကျမှုတွေရှိပါလိမ့်မယ်။ဒါနဲ့လည်း FNPCC ပေါ့နော်ခုနဖွဲ့ကိုအစိုးရတက်မလို့ကတင်မပြမပြထားတာမရှိသေးပါဘူးရှင်ခင်အဲတော့လောလောဆယ်မှာသူနေနေရတော့ဖိုင်ဆယ်လက်ဆယ်ထူပြီးသား၄ဝဲပေါ့ဟောရဲမိုင်းလာရဲ့ SSCB ကရင်ရဲ့၄ဝဲတက်တက်နောက်ဖိုင်လက်ဆယ်မထူရသေးတဲ့၃ဝဲပေါ့ဒီ၃ဝဲကိုတက်တက်ဒီတန်တွေ့မယ်ဆိုတဲ့အနေထားတော့ရှိပါတယ
်လက်ရှိထိပ်တန်းကောင်းဆောင်တွင်ဆွေးနွေးပွဲမှာနားလည်မှုတည်ဆောက်နိုင်ရင်ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ညှိနှိုင်းနိုင်ရင်တော့တက်ပွဲတွေရောကြလာနိုင်မယ်လို့လည်းဦးမမောင်စိုးကပြောပါတယ်။27ရာစုပင်လုံးတတိယအစည်းအဝေးအပေါ်မှာတော့ဦးမမောင်စိုးကအခုလိုတုံ့တက်ပါတယ်
။တတိယကျင်းပင်လုံးညီလာခံညီငယ်လုံခန်းစဉ်ကိုအသက်ဆက်ပြုံလောက်ပဲလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။ဒီဒေါ်တူရဲ့ရယူရမှာဒီဒီလောက်ကြီးအောင်မြင်ရမယ်။ဒါအပြင်အဓိကအချက်ဖြစ်တဲ့နိုင်ငံရေးပြဿနာနဲ့လူမျိုးဆိုင်ကိစ္စတော့ဒီလိုမဆွေးနွေးနိုင
်ဘူး။27ရာစုပင်လုံးတတိယအစည်းအဝေးမစတင်ခင်က UPDGC ကပြည်တော်စုငင်းကြဲရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာ2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံနှစ်ကြိမ်ကျင်းပဖို့ဒီညီလာခံ3ကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်တော်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့ဆွေးနွေးထားပါတဲ့။စတလုံးညှိနှိုင်းလို့မရသေးတဲ့အချက်တွေကိုတော့ဒင်းကြီးလာခံတွေနဲ့ဂျာကာလာတွေအတွင်းမှာညှိနှိုင်းနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်